2008ခုနှစ်ကကွယ်လွန်သွားခဲ့တဲ့မန္တလေးမြို့ကစာရေးဆရာသတင်းစာဆရာမကြီးလူထုတော်အမရဲ့နှစ်တရာပြည့်မွေးနေ့အခမ်းအနားမန္တလေးမြို့မှာကျင်းပပါရယ်ဒီလိုမွေးနေ့ရပြည့်အခမ်းအနားကျင်းပနေချိန်ဟာလူထုတော်အမနှစ်ပေါင်းများစွာစောင့်စားခဲ့တဲ့အပြောင်းအလဲနဲ့ငြိမ်းချမ်းရေးရည်မှန်ချက်တွေလက်တွေ့အကောင်အထည်ပေါ်တော့မလားမြို့လင်းချက်တွေမြန်မာနေချိန်နဲ့လည်းတိုက်ဆိုင်နေပါရယ်လူထုတော်အမမကွယ်လွန်ခင်လှပိုင်းအလိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့တဲ့ပြောကြားချက်တချို့ကိုစုစည်းပြီးတော့ကိုသိန်းထိုက်ဦးကတင်ပြထားပါရရှင်
။မေမွေးနေနဲ့ပြင်က92နှစ်ပြည့်မှာကွာ။အဲ့ဒါဘာမှခံအနားနာလောက်တာမရှိပါဘူးကွာ။နော်။နေတိုင်းလို့ပါပဲ။ဘုန်းကြီးကြောင့်ဆုံးကျေးမှာပါ
။2009ခုနှစ်နိုဝင်ဘာလ28ရက်နေ့လူထုတော်အမရဲ့92နှစ်ပြည့်မွေးနေ့မတိုင်ခင်တည့်ရက်လို့သူနဲ့ဆက်သွယ်စကားပြောဖြစ်ခဲ့တဲ့အချိန်နောက်နေ့ကြောက်ရွံ့မဲ့သူ့မွေးနေ့အကြောင်းပြောသွားခဲ့တာပါအဲ့ဒီမွေးနေ့ခန္ဓာဟာလူထုတော်မှာတက်ရှိတင်ရှားရှိနေခဲ့တဲ့နောက်ဆုံးမွေးနေ့ခန္ဓာလည်းဖြစ်ပါတယ်သူ့မွေးနေ့ဆိုရင်သူ့ကိုချစ်တဲ့သူသူ့စာရီကိုတံပိုးထားတဲ့သူတွေမန္တလေးမှာစုံတွေ့လေးရှိတဲ့ဆင်လာကြောင်းဧည့်သည်တွေရောစုံညီလာလို့မေးပြခဲ့ပါတယ်ဧည
့်သည်တွေရောက်တဲ့တော့ရောင်းငါမဲ့ဆွေတွေလေမယားလေးအများမေတ္တာစေရနာနဲ့အခုလိုအသက်ရှိတယ်လို့ဆိုပြီးမယဝမ်းပါနေပြတာလို့ခေါ်နေပါတယ
်။1915ခုနှစ်နိုဝင်ဘာလ29ရက်နေ့ကမွေးဖွားခဲ့သူမွေးချင်း12ယောက်ထဲကသုဒ္ဓသမီးငင်းနမယ်အမလူထုတော်မဟာဗုဒ္ဓသာသနာနဂဟကျောင်းအမျိုးသမီးနေရှင်ရဲ့ကျောင်း ABM American Baptist Mission School မန္တလေးဘူအမျိုးသားကျောင်းနဲ့မန္တလေးဥပိ္ပဇာကောလိပ်တွေမှာငယ်စဉ်ကပညာစီပွားခဲ့သူပါ1936ခုနှစ်ရန်ကုန်တက္ကသိုလ်မှာကျောင်းတက်ခဲ့တဲ့အချိန်ဒုတိယကျောင်းသားသပိတ်ကြီးမှာပါဝင်ရင်းနေချက်ဆန့်ကျင်ရေးအမျိုးသားလူမျိုးရေးတိုက်ပွဲတွေကြားအင်းရဆောင်သဟာရနဲ့စာဖတ်အသင်တွင်းရင်မှုအမသပိတ်မောက်ကျောင်းသူအမရဲလို့လူသိများလာခဲ့ပါတယ်ဒေါ်ဘာနဲ့ပတ်သက်လို့2013ခုနှစ်ကကွယ်လွန်ခဲ့တဲ့စာရေးဆရာကဗျာဆရာကြီးဒဂုံတာယာကအခုလိုပြောခဲ့မှုပါတယ
်1935 36ပေါ့လေကျောင်းသားသပိတ်အဲ့ဒီမှာစတင်ပြီးတော့ဒေါ်မာကိုကျွန်တော်မြင်ဘူးလားအဲ့ဒီအချိန်တုန်းကကျွန်တော်ကဆယ်တန်းကျောင်းမှာရှိပါတယ်ဂျူလီဟောမှာကျင်းပါတယ်ဗမာနိုင်ငံလုံးဆရာတော်မများတက်မကဖွဲ့စည်းတဲ့နေရာကဒေါ်မာအစူတရက်တင်အဲ့ဒါစတူတူလာ
1938ခုနှစ်မှာ Morris College ရေးတဲ့ Trials in Baba ကိုမြန်မာပြည်တွင်စစ်ဆေးခဲ့သောမူခင်များဆိုတဲ့ခေါင်းစဉ်နဲ့ဒေါ်မာဘာသာပြန်ခဲ့ပါတယ်1939ခုနှစ်မှာကြည်ပွားရေးလူထုဦးလာနဲ့လက်ထက်ခဲ့ပြည်တဲ့နောက်1945ခုနှစ်လူထုဂျာနယ်ထုတ်ဝေတဲ့အခါလက်ထောက်အက်ဒီတာနောက်1946ခုနှစ်လူထုသတင်းစာထုတ်ဝေတဲ့အခါမှာအက်ဒီတာအဖွဲ့ဝင်ဖြစ်လာခဲ့ပါတယ်သတင်းစာဆရာစာရေးဆရာတယောက်အနေနဲ့အစိုးရအုပ်ချုပ်သူဆက်ဆက်ရဲ့ညိုညင်းနေခံရသလိုခေပွင့်ဖြစ်သူလူထုဦးလာပုံမှန်ငားနဲ့ဖန်ခံခဲ့ရတဲ့ချိန်မှာလည်းလူထုသတင်းစာခေါင်းကြီးတွေကတာဝန်ယူရေးသားခဲ့ပါတယ်
မေလို့ခေတုံကလေပြည်သူတွေဘက်ကရက်တည်တဲ့သတင်းစာမှန်ရင်နော်ပြည်သူတွေမှာဘာဖြစ်နေသလဲဘာတွေလိုအပ်နေသလဲဘာတွေခံစားနေရသလဲအဲ့ဒါတွေကိုအကုန်လုံးဖော်ထုတ်ရေးသားခွင့်ရှိတယ်ပြီးတော့ဘယ်လိုလုပ်ပေးပါနော်ဘယ်လိုဆောင်ရွက်ပေးပါဆိုတာလဲအဲ့ကြံ့ညာပေးခွင့်ရှိတယ်အခုဒါမျိုးတွေရေးလို့မှမရပဲ
လူထုသတင်းစာတိုက်ရဲ့သမိုင်းကြောင်းတွေကပဲလူထုတော်အမတို့မိသားစုသမိုင်းမန္တလေးရဲ့သတင်းစာသမိုင်းနဲ့အမျိုးသားလူမျိုးရေးငြိမ်းချမ်းရေးလှုပ်ရှားမှုသမိုင်းလို့ခိုင်နိုင်ပြောကြတာတွေရှိပါတယ်။1949ခုနှစ်ကဆိုရင်လူထုသတင်းစာနဲ့ကြီးပွားရေးပုံနှိပ်ဆက်တွေရှိတဲ့အဆောက်အုံကိုဖောက်ခွဲတိုက်ခိုက်ခံခဲ့ရဘူးပါတဲ့။ခေပုံးဖြစ်သူအပြင်သူကိုယ်တိုင်လည်းထိမ့်သိမ်းခံခဲ့ရတာတွေရှိသလိုသတင်းစာတိုက်ချိတ်ပိတ်ခံခဲ့ရတာတွေဗမာပြည်ကွန်မြူနစ်ပါတီကိုတော့ခုခဲ့တဲ့အကြီးဆုံးသောကုဆိုးဝင်းတော်ထဲမှာပဲကွယ်လွန်သွားခဲ့တဲ့သမိုင်းကြောင်းတွေလည်းရှိခဲ့ပါတယ်။မြမပြည်လွတ်လပ်ရေးရပြီးခီးချမ်းမှာမိသားစုတွေကွယ်ကွယ်ပြားပြားဖြစ်ခဲ့ပေမဲ့ခန္ဓာရည်အပြည့်နဲ့မမမမရက်ခဲ့သူအဖြစ်ဂုံပြုခံခဲ့ရတဲ့စာရေးဆရာသတင်းစာဆရာမျိုးသမီးကြီးကိုသူ့ဘဝမှာဘယ်အချိန်တွေပျော်ခဲ့ဘူးသလဲလို့မေးကြည့်မိပါတယ
်။မေးပြန်စဉ်းစားကြည့်တော့လေခိုးသတင်းစာထုတ်နေတော့ငါမြန်နေတယ်
1964ခုနှစ်မှာပြည်သူချစ်သောနုပညာသင်များစာအုပ်နဲ့စာပေဗိမ္မာန်နုပညာစာပေစုကိုလူထုတော်မှရရှိခဲ့ပါတယ်။သတင်းစာဆရာမဒီဦးအနေနဲ့ဆိုဗီယက်ရုရှား၊ချက်ကိုစလိုဗေကီးယားအရှေ့ဂျာမနီတရုတ်နိုင်ငံတွေကိုတောရောက်လေ့လာခဲ့ပူးပါတယ်။ဆိုရှယ်လစ်တိုင်းပြည်များသို့ဆိုတဲ့စာအုပ်မျိုးအပြင်အဲဂတ်စနိုးရေးသားတဲ့ The Other Side of the River ကို ဘဝချင်းမတူသည့်တရုတ်ကြီးဆိုပြီးပါပါပြန်ခဲ့တာရီရွှေတောင်းတောင်ဆောင်းပါးတွေနဲ့ဆရာကြီးသခင်ကိုရောမိုင်းစာအုပ်ထုတ်ဝေခဲ့တာရတနာဘုံမန္တလေးကျမတို့မန္တလေးဆိုတဲ့စာအုပ်မျိုးတွေထိုင်းဝိတုတို့တွေနိုင်ငံတကာဆောင်းပါးတွေအများပြားရေးခဲ့ပါတယ်ဒေါ်မားသတင်းစာဆရာမကြီးတယောက်အနေနဲ့တိုးတက်တဲ့နိုင်ငံရေးယူဆရှိသူလူထုဘက်ကယက်တည်ပြီးအတိုက်ခံဖြစ်အမြဲတစေယက်တည်ခဲ့သူလို့သူနဲ့နီးစပ်သူတွေပြောလို့ရှိပါတယ်1988ခုနှစ်ကဆိုရင်ခင်မွန်းဖြစ်သူလူတူဦးလာတားကိုငိမ့်ချမ်းတို့နဲ့တစ်ချိန်တည်းသူကိုယ်တိုင်တနစ်ကျော်အထင်းသိမ်းခံခဲ့ရဘူးပါတယ်အာရဗန်ဒီဘက်ကလုံမချခဲ့တဲ့အတွေ့သူ့စာတွေကိုပိတ်ပင်ဖြတ်တောက်တာဓာတ်ပြစ်တာတွေအချင်းချင်းခံခဲ့ရဘူးပါတယ်သူမကွယ်လွန်ခင်လာပိုင်းလူ2009ခုနှစ်နိုဝင်ဘာလဝန်းကျင်ကမြန်မာနိုင်ငံအစိုးရတုတ်သတင်းစာတွေမှာသူ့ကိုဝေဖန်ထိုးတဲ့ဆောင်းပါးတချို့ဖော်ပြနေခဲ့တဲ့အချိန်မှာအဲ့ဒီအချိန်ကစေအစိုးရကိုဝေဖန်သူတွေနှိစေထောင်တန်းတွေကြားခံခဲ့ရတဲ့အချိန်မို့သူ့ကိုဘာကြောင့်မဖမ်းဘူးလို့ထင်တယ်လဲအထင်းသိမ်းခံရမှာမဆိုရင်ဘူးလားလို့မေးချင်မိပါတယ
်ပြောနိုင်ဦးပါမှာတော့ဒါပေမဲ့မရပြက်ကကြီးလာရောလားလို့ကဲတော့မှသွားနိုင်လားနိုင်လားမှမရှိတော့ပဲအဲ့ဒါကြောင့်မဖမ်းမှဖြစ်မှာပဲ
ကဗျာဆရာမောင်သိခိုင်ကတော့အမေဟာပင်လေပါလူလူကတော့လှော်ခတ်နေတဲ့လှေတွေပါလို့ပြည်သူချစ်တော်တေကောင်းကဗျာမှာတင်စားခဲ့ဘူးပါတဲ့နိုင်ငံရေးခီးချက်မှာတားတည်လင်းဆုံးခဲ့ပေမဲ့ဘဝကိုရှုံးမပေးခဲ့သူယုံကြည်ရဖို့ခက်ခဲမှမှယက်တည်သူတယောက်ဖြစ်တခြားကဗျာဆရာကြီးစာရေးဆရာကြီးကလည်းဒေါ်မာကိုဂုဏ်ပြုခဲ့ပါတဲ့ဒါပေမဲ့လည်းမိသားစုဘဝကြီးကွဲကွဲပြားပြားနှိစိတ်ထောင်တန်းတွေနဲ့ပေးဆက်မှုတွေတက်တဲ့ဆယ်စုနှစ်ကြီးဖြတ်သန်းခဲ့တဲ့ဒီမိုကရေစီခီးမှာမြန်မာပြည်အတွက်ညှော်လင့်ချက်ရှိပါသေးသလားဆိုပြီးသူမကွယ်လွန်ခင်လာပိုင်းလူကမေးချင်မိပါလေ
။အကောင်းဘက်ကတော့မင်းညှော်လင့်တယ်။မင်းတို့တစ်ခုခုပြောင်းလဲတော့ဖြစ်ခံနေပြီလို့လေ။ဒါပေမဲ့အဲ့ဒီဟာဒီတိုင်းတိုင်းကြီးတော့ဖြစ်လာမှာမဟုတ်ဘူး။ဒါလောက်ကြရအောင်ပါပဲ။အဲ့တော့တို့ဘုံမာတွေအချင်းချင်းနော်။နားလည်းမုန်းနေလက်တွဲပြီးတော့ရောက်တော့သိညခံပြီးတော့သွားကြရမှာပဲလို့မေပြောအောင်မိတာပဲ
တခါလူလူတော်မှပြောခဲ့ဘူးတဲ့စကားတွေပါ2008ခုနှစ်ဧပြီလ9ရက်အသက်93နှစ်အရွယ်မှာလူလူတော်မှကွယ်လွန်ခဲ့ပါလေသူချစ်တဲ့မန္တလေးသူတံပိုးထားခဲ့တဲ့စာပေသူမျှော်လင့်ခဲ့တဲ့မြမပြည်ရဲ့အနာဂတ်အားလုံးကိုဆွန့်သွားခဲ့ပါလေမန္တလေးရဲ့ရင်ကျေးမှုခံတဲ့တံပိုးထားမှုတတိုင်းကြီးတစ်ချက်ပြိုကျသွားခဲ့တဲ့အချိန်လို့တောင်ကြပြဆရာတချို့ကခိုင်နိုင်တင်စားခဲ့ပါလေအခုသူ့ရဲ့မွေးနေ့နှစ်တရာပြည့်ခမ်းနားကြီးကျင်းပနေပါတယ်သူနှစ်ပေါင်းများစွာဆောင်စားခဲ့တဲ့စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့ပြောင်းလဲတွေမြန်မာပြည်အတွက်တကယ်ပေါ်လာလိမ့်မလားမျှော်လင့်ချက်တွေမြန်မာနေချိန်နဲ့လဲတိုက်ဆိုင်နေပါတယ်ခင်ဗျာ